ကျေးဇူးတော်ရှင်ဆရာတော်အရှင်သူမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇိုလဇွန်14ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ15ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်မိဘများဥတင်စိုးနှင့်တန်တရားဆက်ဆက်တွင်တော်ဆက်ခဲ့မှုသောမိဘဘိုးဘွားဆွေမျိုးတို့အားယေစု၍ဒေါ်လှခင်နှင့်သာသမီမြေတစုရွမ်ဖုံးယန္တနာရွှေဆိုင်ကိုကျော်တင်းစည်းဆိုင်ရန်ကုန်မြို့မိသားစုတို့၏ဆင်းရင်ကျင့်ပပြုလိုအပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်အမောက်ခံချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားကြီးတော်ခြေတော်ဆောင်ဥခိုက်၍ယူသေးစွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြာဒုလဇန်14ရက်2022ခုနှစ်ဇန်နဝါရီလ15ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ခိတာဂောရမီထေရီဤပါရမီဘဝန်အင်အောင်ဆုံးနေ့ရက်များအမည်ရင်ကတော့ခေါ်ရမီပဲခန္ဓာကိုယ်ပိန်လီတာကိုကြည့်ပြီးတော့ကိတာဆိုတဲ့နာမည်ထည့်တဲ့သဘောရှိကိတာခေါ်ရမီတော့ကိတာခေါ်ရမီထေရီမိုင်ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့များသူကိုယ်တိုင်ယသဗျာရဲ့ရှင်မြတ်မောင်မှာသူ့ရဲ့ဘဝစัจ장ကိုပြန်လည်လျှောက်ထားခဲ့တာဖြစ်တယ်အဲ့ဒီပြန်လည်လျှောက်ထားခဲ့တဲ့အတိုင်းပဲသတ်တည်ပြီးတော့ပြောရမယ်ဆိုရင်ပတုမုတ်တော်နာမစီနောသဗ္ဗဓမ္မနာပါရကုဣတောတတသဟတံမိကပ္ပိဥပ္ပစီနာယကောပါရကဝါကဒီနောက်ပြန်ပြီးတော့ရှေ့တွဲလိုက်မယ်ဆိုရင်ကဘာတသိန်းအချိန်ခါတော့တရားခတ်သိန်းကိုပါရမီမြောက်တည်တော်မူတဲ့လောကရဲ့အကြီးမှုဖြစ်တော်မူတဲ့ဘဒုမုဒ္ဒရာဆိုတဲ့မြတ်စွာဘုရားပွင့်တော်မူခဲ့တယ်တရဟံဟန္တဝတိယသာတာအညတရိကုလီဘဒုမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာသူလည်းပဲဟန္တဝတိမြုပ်တုံးသောအမျိုးမှာလူပါကိုရရှိခဲ့တဲ့ဆိုအညတရီကုလေဆိုချမ်းသာကြွယ်ဝတဲ့အမျိုးတော့ဟုတ်ပုံမရဘူးဘဝဆိုတာချမ်းသာတဲ့အမျိုးဖြစ်လိုက်ဆင်းရဲတဲ့အမျိုးဖြစ်လိုက်ဒီလိုပဲနေတယ်။ဟန္တဝတိမျိုးကတမန်မိသားစုအိမ်တည်းမှာသူကဝေဖွားခဲ့တယ်လို့ဆိုတယ်။အဲ့ဒီချိန်တုန်းကရှင်နေကသရတရားလျောက်ဥပိတဝတံနရဝရံတရဏသမှုပါကမေပရိမုဒ္ဒရာမြတ်စွာဘုရားကိုကိုယ်ကိုယ်အားထားရာဖြင့်ရှိကတ်ခဲ့တယ်ဆိုလိုတာကပရိမုဒ္ဒရာမြတ်စွာဘုရားဓမ္မတရဏဂုံတိကေရဲ့ ုရဘာသာဝင်တူဖြစ်ခဲ့တယ်လို့ဆိုလိုတာပေါ့အဲ့ဒီမှာဓမ္မေသတ္တအတ္တသိစတုသစ္စစတုသစ္စုပတန်ညိတံဘုရင်မုဒ္ဒရာမြတ်စွာဘုရားဟောတဲ့သစ္စာလေးပါးနဲ့ပတ်သက်တဲ့တရားကိုသူနိုင်အဲ့တော့ရှင်တော်ကဘုရားတွေကတော့ကဘာတသိမ့်မှာပွင့်နေဘုရားတတန်းကလည်းပဲဘုရင်မုဒ္ဒရာမြတ်စွာဘုရားဟာလူတတန်းတသိမ့်ကြာရှည်တဲ့နှစ်မှာတသိမ့်တန်းကာလမှာပွင့်လာဖြစ်သောကြောင့်လူတွေအသက်ရှည်ကြတယ်အသက်ရှိသည့်အလျောက်အဲ့ဒီခေတ်ဟာခေတ်ကလူတွေကအသိဉာဏ်လဲပို့ပြီးတော့ကြွယ်ဝကြတယ်ဒုက္ခဒုက္ခလဲအမတန်နဲတယ်ပေါ့လူလောကဟာတသိမ့်နှမ်းမှာဆိုရင်အဲ့တော့နေပြောတဲ့အချိန်တို့ဒီလိုပြောကောရမမြတ်စွာဘုရားလို့တရားတွေကိုအများကြီးဟောစရာမလိုပဲနဲ့တမန်သစ္စာလေးပါတရားဟောလိုက်တာနဲ့အသိဉာဏ်ကျွမ်းဝါတဲ့လူတွေဟာတရားတွေတရားပြရသွားကြတယ်ဒါကြောင့်မို့တတန်းရှိတဲ့ကာလမှာပွင့်တဲ့ဖရာတွေဟာတရားကိုသိကျဲကျဲပြန့်ပြန့်ကြီးဟောလို့မရှိဘူးလို့ဆိုတာတော့ဒါတော့မှတ်သားရသို့သောအနှစ်သာရပိုင်းကိုကြည့်ပဲဆိုရင်ဖျားမှန်သမျှဘယ်ဖျားပဲဖြစ်ဖြစ်သစ္စာလေးပါးကိုတော့အဓိကထားဟောတာစတုသစ္စာဝိနိမုတ်တော်ဓမ္မနာမနတ္ထိသစ္စာလေးပါးကလွတ်တဲ့တရားဆိုတာမရှိဘူးအဲတော့ဂေါရမမြတ်စွာဘုရားကျတော့သစ္စာလေးပါးကိုအနှစ်ချုပ်ဟောတာဖြစ်တော့လည်းပဲခြားထဲမှာလူတွေသဘောပေါက်နားလည်အောင်ကျိုးစာပန်းစာအကျေတဝင်းချဲဖွင့်ဟောရတာတွေရှိလိမ့်မယ်တတန်းတို့ရဲ့ကာလဆိုရင်လူတွေရဲ့အသိဉာဏ်အားလျော်စွာကျိုးစာပြီးဟောရတယ်စီကံဥပဒေတွေချမှတ်ရတယ်အဲ့လိုတော့ကြွားတယ်တတန်းရှိတဲ့ဘုရားတွေမှာကျတော့တန်ခါရီတော်ဝိနိသိက္ခာဗုဒ္ဓအများကြီးပြည့်ညတ်ခြင်းမရှိဘူးတတန်းတို့ရဲ့ဘုရားကျတော့ဝိနည်းတက္ကဗုဒ္ဓပြညာရတယ်တရားဓမ္မဟောတဲ့အခါမှာလည်းအမျိုးစုံနာပါချပြီးနားလဲအောင်ဟောပြောကြရတယ်တတန်းရှိတဲ့ဘုရားတွေကတော့တမန်တတိပေးုံလောက်နဲ့တရားသဘောလေးရှင်းပြလိုက်တာနဲ့လူတွေကအသိဉာဏ်ပွင့်လင်းပြီးတော့သွားကြတယ်ကောရမဘုရားပွင့်တဲ့အချိန်မှာတော့အယူဝါဒလွဲမှားမှုတွေကလည်းမြောင်များစွာဖြန့်ကျက်ပြီးတော့ထားသလိုဖြစ်တယ်။ဘာသာတရားကိုဟောပြောထားတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးရှိတယ်။ဒီဗရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာမိစ္ဆာအယူဝါဒရှိတဲ့ဒိဋ္ဌိတွေတောင်မရှိဘူးလို့ဆိုတာ။အဲ့တော့ဖြည့်ရှင်းပြောစရာသိပ်မရှိဘူး။အသိဉာဏ်လေးပြီးဖို့လမ်းမှန်လေးကိုပြလိုက်တာနဲ့ပဲသစ္စာလေးပါတရားရှင်းပြလိုက်တာနဲ့လူတွေကအသိဉာဏ်ရသွားကြတယ်အဲ့တော့ဂေါရမဘုရားမြတ်စွာဘုရားဟောသလိုပိဋကတ်3သွယ်ဏိကေ9ရက်ဓမ္မကန္တာပေါင်း14,400တော့ဟောရမယ်မထင်နော်တတန်းတို့တဲ့အချိန်မှာတော့ဒါတွေကအလေးပေးပြီးတော့ကြိုးစားပြီးရှင်းရတာဖြစ်တယ်။ဒါကြောင့်မို့တခြားတရားဟောတာမဟုတ်တော့ပဲနဲ့စတုသစ္စုပတင်ညိတံသစ္စာလေးပါးကိုရှင်းပြတဲ့တရားကိုဟောတယ်။အဲ့တော့သစ္စာလေးပါးဆိုတာအကျဉ်းချုပ်ပြောမယ်ဆိုရင်လူတွေရထားတဲ့ခန္ဓာ၅ပါးဟာဘဝဟာဒုက္ခသစ္စာပဲအဲ့ဒီဘဝဟာဒုက္ခဆိုတာ ဘယ်သူကြောင့်ဖြစ်တာတော့ဆိုတမှုရိယတဏှာကြောင့်ဒါလည်းတဏှာတစ်ခုတည်းကိုဥတီပြောတာကျန်တဲ့ကိရိတာတွေလည်းတမှုရိယတွေပဲဒုက္ခကိုဖြစ်စေတတ်တဲ့ကိရိတာတွေကလည်းတမှုရိယသစ္စာတွေဖြစ်တာပဲကံတွေကလည်းတမှုရိယသစ္စာတွေပဲဖြစ်တာအကြောင်းတရားတွေကိုရှင်းပြဘဝကခန္ဓာ၅ပါးဆိုလို့ရှင် တမန်ချုံကိုပြောထားမယ်ဆိုရင်လူတွေရရှိထားတဲ့ဘဝဟာဒုက္ခကိုရထားတယ်။ရှုပ်ရတာဒုက္ခရတာနန္တရားရတာလည်းဒုက္ခရတာ။ရှုပ်ပြီးခွေရူပတ္တဥပါရောဒုက္ခတိတ္တဥပါရော။ရှုတရားရဲ့ဖြစ်ပေါ်လာမှုဟာဒုက္ခရဲ့ဖြစ်ပေါ်မှုပဲ။ဝေဒနာသိညာသင်္ခါရဝိညာဏလို့ဆိုရဲခန္ဓာတွေရဲ့ဖြစ်ပေါ်မှုတွေကဒုက္ခပဲ။ သမုအာရဏနဲ့ပြောမယ်ဆိုရင်မျက်စိရလာတာပါရတော့ဒုက္ခရတာပဲ။နားရလာတာလည်းဒုက္ခရတာပဲ။အဲ့တော့ယုတ်တရားမှန်တဲ့ကုသနမဖြစ်ရင်ယုတ်နဲ့နှစ်မျိုးပဲရှိတယ်။ဘာရရဘဝမှာဖြစ်လာတာဘာဖြစ်တာတော့မင်းဒုက္ခဖြစ်တာပဲ။အဲ့ဒီဒုက္ခရဲ့အကြောင်းတရားကသမုဒိယ။အဲ့ဒီဒုက္ခနဲ့သမုဒိယနှစ်ခုစလုံးမဖြစ်တာ ဥပိ္ပန္နအပ္ပဝတိနိရောဓောလို့ဆိုတဲ့ဒုက္ခနဲ့ဒုက္ခသမုဒိယဒီနှစ်ခုမဖြစ်တဲ့တရားကတော့နိဗ္ဗာန်ပဲနိရောဓသစ္စာပဲအဲ့ဒီနိဗ္ဗာန်ကိုရောက်ကြောင်းတရားကြတော့မေကသစ္စာလို့ဘုရားဆိုပြဟောတဲ့သစ္စာလေးပါးအချုပ်စွာဒါပဲ တွေ့ရထားတဲ့ဘဝသည်ဒုက္ခဒုက္ခရဲ့အကြောင်းဖြစ်တဲ့တဏှာဥဆောင်တဲ့ကိလေသာတွေအကြောင်းတရားတွေကသမုဒိယအဲ့ဒီအကြောင်းတရားတွေနဲ့ဒုက္ခနှစ်ခုရဲ့မဖြစ်ရာဟာနိရောဓထိုနိရောဓကိုရောက်ကြောင်းအကျင့်တရားကမေကသစ္စာလို့သစ္စာလေးပါးကိုအကျဉ်းချုပ်ခေါ်လိုက်တာပဲအဲ့လူတိုင်းလူတိုင်းသဏ္ဍာန်မှာ တကယ်ရှိနေတာဒုက္ခနဲ့သမုဒိယပဲရှိနေတာအဲဒုက္ခသမုဒိယကိုချုပ်အောင်ကျင့်တဲ့အကျင့်ကိုမှမေကသစ္စာလို့ပြောတာအဲဒီမေကသစ္စာကိုပွားများနိုင်မှနိရောဓဆိုတဲ့နိဗ္ဗာန်ကိုရောက်မှာလို့ဆိုတော့ပဝတိသစ္စာတန်တရားထဲမှာဖြစ်နေတာသရဝရီအလုံးဟာဒုက္ခနဲ့သမုဒိယနှစ်ခုနှစ်ခုနဲ့တွားနေကြတာလို့ဆိုလို့ မေကသစ္စာကိုမသိသေးသမျှမရသေးသမျှဒီရောဓကိုမဆိုင်နိုင်ဘူးပေါ့မေကသစ္စာကျင့်မှာအဲ့လိုအကြောင်းတရားနဲ့အကျိုးတရားကိုရှင်းပြတာကိုသစ္စာလေးပါးရှင်းပြတဲ့တရားဒေသနာတော်လို့ခေါ်တယ်ဘယ်ကိစ္စပဲဖြစ်ဖြစ်ရှင်းလိုက်မယ်ဆိုရင်ဒီလိုဥပမာမဲ့မျက်စိနဲ့အဆင်းအာယုံကိုမြင်တယ်မျက်စိရဲ့အဆင်းရဲ့ဘာရောဒုက္ခ အဲ့ဒီဒုက္ခဘာကြောင့်ရတာတော့ဆိုရင်သမုဒိယအဲ့တော့ဒုက္ခနဲ့သမုဒိယအမြဲတမ်းဟာဒုက္ခနဲ့သမုဒိယနဲ့တွားနေတာပေါ့အဲ့ဒီနှစ်ခုဥပိ္ပန္နအပ္ပတ္တိအဲ့ဒီနှစ်ခုလုံးမဖြစ်ရင်နိရောဓထိုနိရောဓဆိုရောက်ကြောင်းအကျင့်ဘယ်ကရှိပါကျင့်တရားသည်ဘယ်ကသစ္စာအဲ့တော့မြတ်စွာဘုရားဟောလို့တဲ့သစ္စာလေးပါးနဲ့ပတ်သက်တဲ့တရားဆိုတာဒါကိုပြောတာပဲ အဲ့တော့ဗုဒ္ဓဘုရားမြတ်စွာဘုရားဟာလေသစ္စာလေးပါးနဲ့ပတ်သက်တဲ့တရားကိုဟောတယ်အဲ့ဒီဟောတဲ့တရားဟာမဓုရံပရမတ္တာတံဝတ္တတန္တိဒုက္ခဝဟသူထည့်ပြောလိုက်တာသူ့ရင်ထဲနှလုံးထဲမှာဒီမြတ်စွာဘုရားဟောတဲ့တရားတော့ဟာမဓုရ အလုံးကိုနဝင်ချိုးပြီးတော့ပရမတ္တာရစိတ်သက်တာရကိုအစွမ်းကိုရစေတယ်။သစ္စာလေးပါးတရားကိုနားလဲရတဲ့အခါမှာစိတ်သက်တာမှုတွေကိုရပြီးတော့ဝတ္တတန္တိဒုက္ခဝဟဝတ္တုခရဲ့ငြိမ်းအေးရနိဗ္ဗာန်ချမ်းသာကိုဆောင်ယူပေးနိုင်တဲ့တရားဖြစ်တယ်။အဲ့ဒီတရားသိလိုက်တာနဲ့နားလဲရတာနဲ့စိတ်ထဲမှာ နိဗ္ဗာန်ဆိုတာပါလေနိဗ္ဗာန်ရောက်ကြောင်းတရားဆိုတာပါလေသဘောပေါက်သွားတော့စိတ်နှလုံးအေးချမ်းမှု ရရှိသွားတယ်လို့ဆိုလို့အဲ့ဒီအချိန်မှာပဲတရာစဘိက္ခုနေဝီရောလူခစီဝရဓာရိနေအဲ့ဒီဗိဓမ္မတရမြတ်စွာဘုရားရဲ့တပည့်သာဝိကမ္မတွေထဲမှာရှင်းရင်ဖျက်လက်တဲ့ဘိက္ခုနီမလေးတူဟာလူခစီဝရဓာရိနေသူဝှထားတဲ့အဝကအမြဲတမ်းကိုဟိုခေါင်းမတဲ့လူခစီဝရဆိုခေါင်းမအကောင်းမဟုတ်ညံ့အလွန်ညံ့တဲ့အဝတ်သင်္ကန်းကိုဝှထားတာလို့ဆိုလို့ခုခေတ်ဆိုရင်တော့အလွန်ညံ့တာဝှလို့ရှိရင်တော့ရှုပ်ချကောင်းရှုပ်ချလိုက်မယ်အဲသူတော်ကောင်းတွေကျတော့အဲ့ဒီလိုအလွန်ညံ့တာကိုအကောင်းမရှိလို့မဟုတ်ပေမဲ့အကောင်းရှိတောင်အကောင်းကိုအသုံးမူတကယ်အမိုက်ပုံထဲမှာပြစ်ထားတဲ့အဝတ်တွေသုတ်တမ်းမှာပြစ်ထားတဲ့အဝတ်တွေအဲ့ဒီအဝတ်တွေကိုကောက်ယူဖွှတ်ရှော်ချုပ်ပြီးစပ်ပြီးဝတ်တဲ့ပန်းတကူသင်္ကန်းကိုဆိုလို့ရပေါ့နော်ဒုက္ခစီရဒီပန်းတကူသင်္ကန်းကလည်းတထဲတထဲဆိုနောက်ထပ်အစ်စ်မလဲတော့အောင်ဒီဖာဒီသင်္ကန်းလေးကိုပဲဖာထေးချုပ်ပြီးတော့ဝတ်တာအဲ့တော့တမအပြည့်ကြည့်မယ်ဆိုတော့ရှင်အဝတ်နဲ့ပတ်သက်ပြီးတော့ရှားရှားပါပါနေထိုင်မှုအဝတ်နဲ့ပတ်သက်ပြီးအကုန်ကြလုံးဝမရှိဘူးအလွတ်နဲ့ပတ်သက်ပြီးတော့အဝတ်နဲ့ပတ်သက်ပြီးချိုးချံတယ်ချိုးချံနိုင်တာဒါကျင့်ကျင့်ဝတ်တစ်ခုပဲလူခစီဝရဆိုကျင့်ဝတ်တစ်ခုပဲဒီကောရမြတ်စွာဘုရားလက်ထက်မှာလည်းပဲအဲ့လိုလူခစီဝရဆိုခေါင်းကောင်းဖာဖာရှက်ရှက်ပါပါနွမ်းပါတဲ့အညာသာသင်္ကန်းလေးဝတ်ပြီးတော့တင့်တင့်ရောက်ရဲကြတယ်အဲ့တချို့ဘာသာတွေကျတော့ဝတ်တောင်လုံးဝမဟုတ်ဘဲနဲ့နေတာကျတော့အစွန်ရောက်တစ်ခုရောက်သွားတယ်မြတ်စွာဘုရားကအဝတ်ထီအောင်ပြစ်ပယ်ပြီးတော့အလုံးပိုင်ဆိုင်မှုအလုံးကိုတခုမှမရှိဘူးဆိုတော့အစိလကတွေကျင့်တဲ့အကျင့်မျိုးတော့မြတ်စွာဘုရားမချိမွားဘူးပေါ့သူတို့အနေနဲ့ကတော့အဝတ်တော်မဟုတ်ဘူးပရိဂဟလို့ဆိုတော့ပိုင်ဆိုင်မှုတွေအလုံးကိုစွန့်ပယ်တယ်ဆိုပြီးတော့ကျင့်ကြတာအဲ့တော့ဘုရားမြတ်စွာရဲ့ဒီခေတ်မှာကြတော့မစ္စိမပฏิပဒါလို့ခေါ်တယ်။ဝတ်တဲ့အဝတ်ကိုဝတ်မယ်။နော်ဝတ်တဲ့အဝတ်ကိုဝတ်ရမယ်။မဝတ်လို့ရှင်ကိုချင်းရဲ့ရည်ရွယ်ချက်ကဘာလို့ဆိုရင်အဝတ်မဝတ်ဘူးဆိုလို့ရှင်လူအမြင်မတင့်ဘူးပေါ့။လောကလူတွေမှာအဆက်ခုဖုံးခွဲဖို့အတွက်ဝကြစားကြတယ်ဝကြရာဖြစ်တယ်အဲ့ဒီတဲ့မပူအဲ့တော့ဂဏိခုဝတ္တကိုယ့်ကိုစဉ်းစားကြည့်အဆက်ကိုဖုံးကွယ်ဖို့ဝတ္ထလားပူရာအေးရာကိုကောက်ွယ်ဖို့ဝတ္ထလားဆိုမဟုတ်ဘူးလှဖို့ဝတ္ထအဲ့ဒီလိုဟာမျိုးမရှိတာကိုဆိုလိုတယ်ပေါ့နော်လှဖို့ပဖို့ရွှေချယ်ပြီးဝတ္ထမျိုးမဟုတ်ဘူးအပူအေးကောက်ွယ်မှုနဲ့အရှက်လုံမှုဒါပဲအဓိကပဲအဲ့ဒီလိုရွှေချက်နဲ့ဝတ်ကြတာကိုအဲ့တော့မြတ်စွာဘုရားကတော့အဝတ်လုံးဝမဝတ်ဖဲနဲ့နေရင်ပူခြင်းအေးခြင်းဆိုတာကိုဇာတိဝိရုကိုကောက်ွယ်နိုင်မှာမဟုတ်ဘူးအရှက်ကိုကောက်ွယ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့အရှက်ကိုလည်းကောက်ွယ်ရမယ်ပူခြင်းအေးခြင်းကိုလည်းကောက်ွယ်ရမယ်ဆိုပြီးတော့အဲ့နှလုံးသွင်းတဲ့တော့ဝှခိုင်းတာဖြစ်တယ်။အဲ့လိုဝှခိုင်းတဲ့အဝတ်တွေထဲမှာလူခစီဝရဆိုတဲ့ဂုံဓုဝိသေသရတဲ့ပုဂ္ဂိုလ်တွေကြတော့မလုပ်တော့ဆယ်။ကောင်းတာရတော့လဲမဟုတ်ဘူး။သူတို့ဟာအမိုက်ပုံမှာပြစ်ထားတဲ့အဝတ်တွေသုတ်တံမှာပြစ်ထားတဲ့အဝတ်တွေရှက်ရှက်ပါပါ။အဲ့ဒီလိုဝမျိုးပဲချုပ်ပြီးတော့အရှက်လုံးယုံအေးကာဝဲနိုင်ယုံပူကာဝဲနိုင်ယုံဝှထားတယ် သူဆွလို့ရပေါ့နော်ဒါကြောင့်မို့အဲ့ဒီမှာရှင်ရင်ဖြန့်လက်တဲ့ဘေကုဏီမှာတကူခါဒီခေါမရတဲ့သင်္ကန်းကိုဝတ်ရုံပြီးတော့အဲ့ဒီခေါမရတဲ့အုတ်ကိုဝတ်တဲ့နေရာမှာသူဟာသူများတဲ့ထူးချွန်တယ်ဒါကြောင့်မို့ ဘုရားမြတ်စွာဘုရားကသူ့ကိုလူတို့ပြိဿကြားထဲမှာချီးမွမ်းတယ်သူဟာခေါမရတဲ့အကျင့်ကိုကျင့်တယ်ခေါမရတဲ့သင်္ကန်းကိုဝေယုံတယ်လို့ဆိုပြီးတော့တတော်ကောင်းနေရဲ့အသွင်ပြင်လက္ခဏာချီးမွမ်းတယ်အဲ့တော့ဒီဂေါရုမြတ်စွာဘုရားကလည်းတခါတော့ကပြောတာလေးကတတိယဆရာကောင်းတယ်ပေါ့ ဥရဟိဆိုတဲ့တကုလူတိုင်းဆိုတဲ့ပြပိုက်ကနေပြီးတော့မြတ်စွာဘုရားကိုတပည့်တွေကဘာလို့ချီးမွမ်းကြသလဲဆိုရင်အစာအဆောက်ချိုးချိုးချမ်းချမ်းနေလို့အဝတ်အစားချိုးချိုးချမ်းချမ်းနေလို့ကြောင်းကံအဆောက်အအုံချိုးချမ်းချမ်းနေလို့ ဒါကြောင့်မို့လို့ချီးမွမ်းတယ်ဆိုတော့မြတ်စွာဘုရားကမဟုတ်ဘူးတဲ့အစာအသောက်ချိုးချမ်းလို့မဟုတ်ဘူးတဲ့ငါတယ်ချိုးချမ်းတဲ့တပည့်တွေရှိတယ်တဲ့သူတို့ဟာအမြဲတမ်းတစ်ဖက်ဆွမ်းခံလို့ရတဲ့အစာပဲစားတယ်ငါကမှမင်းဆိုးရစာတွေကပင့်နဲ့အပင့်လိုက်ပြီးတော့မင်းဆိုးရတဲ့ကတ်တဲ့ဆွမ်းနေစားသေးတယ်တထည့်အိမ်ကြွားပြီးတထည့်တွေကတ်တဲ့ဆွမ်းစားတယ်တဲ့ တချို့ကြတော့အဲ့ဒီမင်းဆိုးရစာတွေအပင့်လည်းမကြောက်ဘူးမင်းဆိုးရစာကတ်တဲ့ဆွမ်းလည်းမစားဘူးရှင်မကတ္တဝါတို့သွန်ခတ်ပြီးတော့ရတာနဲ့ပဲကျင့်တတ်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့တော့အစားအစာနဲ့ပတ်သက်ပြီးတော့ခေါင်းပေါ်မှာကျင့်လို့ကြီးညိုပဲဆိုရင်ငါတပည့်တွေကငါတဲ့တားတယ်မြတ်စွာဘုရားအဲ့လိုကိုပြောတယ်သုတ္တရှိတယ်နော်သင်္ကန်းဆိုလဲတူတူပဲငါကတဲ့တစ်ခါတစ်ခါ မေဇိုရာဇာရီလှူတဲ့သင်္ကန်းကိုဝတ်ရတယ်တထေးတွေလှူတဲ့သင်္ကန်းလည်းဝတ်တယ်အဲငါတပည့်တွေကတော့အဲ့ဒီမေဇိုရာဇာလှူတဲ့သင်္ကန်းတော့မဟုတ်ဘူးတဲ့ဘန္တုကသင်္ကန်းပဲဝတ်ကြတယ်အဲ့ဒါကြောင့်လည်းငါ့ကိုချီးမွမ်းတာမဟုတ်ဘူးတဲ့အဲ့လိုအကျင့်နဲ့ပတ်သက်ပြီးမြတ်စွာဘုရားကဒီ တော်ရင်တော်သလိုတော်တယ်ဆိုတာကိုပြောပြတယ်။ဖះကိုချီးမွမ်းတာတော့အဲ့ဒါကြောင့်မဟုတ်ဘူးတဲ့။တိလားသောအရိပညာဆိုတဲ့အရင်ချင်းနေတဲ့ပတ်သက်လာရင်တော့မြတ်စွာဘုရားကမမိကြဘူးပေါ့။အဝိစာချိုးချမ်းမှုအစာအသောက်ချိုးချမ်းမှုအနေတိုင်းချိုးချမ်းမှုတွေကတော့မြတ်စွာဘုရားရဲ့ပို့ပြီးတော့ချိုးချမ်းတဲ့ပုဂ္ဂိုလ်ရှိတယ်။သူဆုလို့တယ်ပေါ့နော်။ဒါကြောင့်မို့ ဒီဘိက္ခုနီမာလေးကလူကစီဝရဓာရိနေခေါင္ကုံဘောဘသင်္ကန်းကိုဝတ်လိရှိတဲ့ဘိက္ခုနီတွေထဲမှာတဲ့ထူးခြားထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဝန္ဒယီပုရိတုတ်တမောရှောက်ချမ်းမြတ်ဖြစ်တော်မူတဲ့မြတ်စွာဘုရားကချီးမွမ်းထောနာတဲ့စနစ်တော်နဗကံပိတိန်တုတ်တော်ဘိက္ခုနီယာခုနေအဲ့ဒီဘိက္ခုနီနေရဲ့ခုံချေးစုကို ဘုရင့်ဗုဒ္ဓရာမြတ်စွာဘုရားတူတူပိယိတ္တသံဃာပိယိတ္တချားမှာချီးမွမ်းပြောဆိုတာကိုကြားလိုက်ရတဲ့အခါဒါတော့ဝန်သားစရာပဲပေါ့နော်တကယ်ခေါင်းဆောင်ပုဂ္ဂိုလ်ကနေချီးမွမ်းတော်တယ်ဆိုတာကိုချီးမွမ်းတယ်အဲ့လိုချီးမွမ်းခံရဖို့ဆိုတာလွယ်တာမဟုတ်အဲ့တော့ချီးမွမ်းတော့သူ့ရင်ထဲမှာအတိုင်းမသိပိတိတွေဖြစ်ခဲ့တယ်ကိုချီးမွမ်းတာမဟုတ်ပေမဲ့အဲ့ဒီဘိက္ခုနီကိုချီးမွမ်းတဲ ည်ဖြစ်တယ်ကာရံကတ္တဝနာဗုဒ္ဓတယထာတ္တိယထာဗလံမြတ်စွာဘုရားကိုသူတတ်နိုင်တဲ့အတိုင်းအတာရဒါနကောင်းမှုဒီလုပ်ပြီးတဲ့အခါနိပစ္စမုနိဝရံတံတန်ဌာနမပိပတ္တယေမြတ်စွာဘုရားခြေရင်မှာဝဆင်းပြီးတော့ဘိဇာလည်းမှာချိမှန်းချင်းခံရတဲ့ဒုက္ခစိဝရဓာရိနီခေါမတဲ့သင်္ကန်းဝတ်တဲ့ဘိက္ခုနီမှာလူမျိုး ဖြစ်ပြရစေလို့ဆုတောင်းတယ်အဲ့ဒါသူရဲ့ပါရမီဘဝစတာပဲပေါ့နော်တရားနုမောဒီသံဘုဒ္ဓောဌာနလဘယနိုင်ကောသူတောင်းတဲ့ဆုရစေလို့မြတ်စွာဘုရားကအနုမောဒနာဝါမျောစကားပြောဆိုပြီးတော့ဖြားရကြတယ်တတသဟတိတောကပ္ပိဩကကကုလသမောဒီကဝတသိမ့်လွန်မြောက်သွားတဲ့အခါမှာဖရကဘာမှာလေးစုမြောက်ပွင့်တဲ့ဩကကမြို့တွေကဖြစ်တဲ့ကောရမဘုရားဆိုတာလောကမှာပွင့်နေမယ်တတဓမ္မိတုတာတာဩရတာဓမ္မနေမိတာသူဟောတဲ့တရားရဲ့ဖန်တီးမှုကြောင့်သူရဲ့ယဉ်နှစ်သီးကြသမီးတော်ဖြစ်ပြီးဓမ္မအမွေခံတဲ့ကိတာဂောရမိနာမေနဟိတတိတထုသာဝိကာကိတာဂောရမိဆိုတဲ့နာမည်နဲ့မြတ်စွာဘုရားရဲ့တပည့်မှဖြစ်လိမ့်မယ်ဖြာရိစကားပေးကြလိုက်တယ်အဲ့ဒီခါမှာတန်သုတ်တော်မူရိတာဟုတ်တော်ရာဝစီဝံတရာစီနံအဲ့ဒီကိုလူရင်နဲ့ဆူရမယ်လို့လဲရသော်ဗျာကမိန်ကြားလိုက်တဲ့အခါမှာသိက္ခူဝန္တာသွားပြီးတော့အဲ့ဒီတော့ကတသက်တာကလပ်ပလုံမေတ္တာစိတ်တာပရိစရိပစ္စည်းဟိဝိနယကသူတက်နိုင်တဲ့အတိုင်းတာနဲ့မြတ်စွာဘုရားပေါ်မှာမေတ္တာစိတ်နဲ့လှူဒန်းပြုစုလှုပ်ကြွေးခဲ့တယ်အဲ့တော့လှူတဲ့တန်းနဲ့ဆိုတာအဓိကကတော့မေတ္တာနဲ့လှူကြတာပဲမေတ္တာစိတ်နဲ့လှူကြတာနော်တေနကမ္မေနသုကတေနစေရနာပဏိတိဟိသဇေတဝမနုတံဒေဟံတာဝရိန္ဒမကိစ္ဆာအဲ့တုန်းကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုစေရနာတွေရှိစုတောင်းတခဲ့တဲ့စုပန်ချက်တွေကြောင့်တဲ့လူဘွားကသုတည်တဲ့အခါမှာတာဝရိန္ဒနတ်ပြည်ကိုရောက်တယ်အဲ့ဒီအနေဘရကဘာမှာကသဝဖရာပွင့်တော်မူတဲ့အခါကြတော့ဥပ္ပထာကောမဟေသိတ္တတရအာတိနရိတ္တရောရသော်ဗျာကိုကိုယ်ဝဆိတ်ကတဲ့တပည့်တကာကြီးဖြစ်တဲ့ကာတိရာဇာခိကိနာမဗာရဏတိပုရုတ္တမေဗာရဏတိမြို့မှာထိနန်းဆိုးဆိုင်တဲ့ကာတိဘယင်ခိကိဆိုရာကာသဝဖရာရဲ့ဥပဒကဖြစ်တယ်အဲ့ဒီခိကိဘယင်ကြီးရဲ့သမီးတော်ခုနှစ်ဖော်ထဲမှာနံပါတ်5ဓမ္မာဆိုတဲ့အမည်နဲ့အဲ့တော့ငါထင်ရှားခဲ့တယ်ပေါ့။ကသဝမြတ်စွာဘုရားလက်ထက်မှာသူကဒီခေမာတို့ဥပလဝနာတို့ပဒါစာရာတို့ကုဏလကေတိတို့ဓမ္မဒိဏဝိသခာတို့ ਨੇ အတူပဲ။ညီမအရင်ဖြစ်ခဲ့ကြတယ်ထင်မယ်။ဓမ္မာဆိုတဲ့မင်းသမီးဖြစ်ခဲ့တယ်။ဒါကိတံဂောရမီကအဲ့တော့ငါဓမ္မာဆိုတဲ့၅ရောက်မြောက်နံပါတ်၅ဖခင်သမီးတော့ဖြစ်ခဲ့တယ်။အဲ့တော့တရားတူတူချင်းခဲ့ကြတာညီမခေါနဖော်ကောမာရိပြမစရိယံရာဇကိညာသုခိတိတဗုဒ္ဓောပဋ္ဌာနနိရတမူရိတတတ္တတိတရောဘေကုဏီမဝှချင်တော့လည်းပဲခမီးတော်ဘီရင်ကြီးကခွင့်မပြုသည့်အတွက်ကြောင့်လူ့ကြောင့်နဲ့ပဲအနှစ်2000အချိန်အပြုစင်ဘွားနဲ့ပဲမြတ်တော်ချင်းကိုကျင့်ပြီးဖျားသွားကြောင်းတဲ့ကောင်းမှုတွေကိုပြုလုပ်ခဲ့ကြတယ်တေဟိကမ္မေဟိသုကတေဟိစေရနာပဏိတိဟိသဇေတောမနုတ္တေဟံတာဝရိဏမကိစ္ဆာအဲ့တော့လောကမှာကိုလုံးတဲ့ကိုယင်တဲ့စေရနာဆိုတာစေရနာဆွားနဲ့လှုပ်ထားတဲ့ဟာတွေကပျောက်ပြက်သွားတာမဟုတ်ဘူးအကျိုးတရားနဲ့အနေနဲ့ပြန်ပြီးတော့ပေါ်လာတာပဲဖြစ်တယ်အဲ့ဒီကံရဲ့ဆွမ်းအားကြောင့်လူဘွားကနေသုတေတဲ့အခါတာဝရိန္ဒတပ်ပြေအဲ့လိုနတ်ဘွားရောက်လိုက်လူဘွားရောက်လိုက်နေပြီးတော့နောက်ဆုံးပါရမီဘွားရဲ့နောက်ဆုံး ဘဝတစ်ခုရောက်လာခဲ့တယ်။အဲ့တော့လူတိုင်းလူတိုင်းဟာပါရမီကုသိုလ်ဖြစ်ရင်လည်းနောက်ဆုံးဘဝဆိုတာလာကြမှာပဲပေါ့နော်။ကိုယ်ရည်မှန်းချက်ပန်းနိုင်ကိုရောက်ရှိလာချက်ချင်းကြီးတော့ရောက်မလား။အဲ့တော့သူလည်းပါရမီဘဝလောက်ခဲ့တာကဘာတသိန်းတက်ကလောက်ခဲ့တာဆိုတော့တကဘာတကဘာတွင်ဘဝပေါင်းများစွာဖြစ်နိုင်တယ်ပေါ့။အဲ့တော့ကဘာတသိန်းဖြတ်တန်းလာပြီးတော့နောက်ဆုံးဂေါရဝဖေယပွင့်တဲ့အခါမှာပစ္စည်းမေစဘဝေဓာနိသာဒတိဋ္ဌိကုလေအဟံဘယ်မျိုးမှလို့တော့မပါဘူးသူဟာတထေသမီးလာပြီးတော့ဖြစ်တယ်ဂေါရဝဖေယလက်ထက်မှာတထေသမီးလာဖြစ်တယ်တော့ဘေဝဘေဘဝကကံကြမ္မာဆိုတာတော့မသိနိုင်ဘူးပေါ့နော်တထေသမီးဖြစ်လာတော့လူတွေအဒီတိုင်းပဲချမ်းသာတဲ့မိဘအိမ်ရောက်ပေမဲ့လို့ကိုရောက်လာမှမွဲသွားတာလည်းရှိတယ်။ဟောအရင်ကတော့ချမ်းသာသူရောက်သူမွေးပြီးတဲ့နောက်ကျမွဲသွားကြတယ်။အဲတချို့လည်းသူရောက်လာမှစီးပွားတက်တယ်ဆိုတာလည်းရှိတယ်။အဲတော့အကြောင်းတရားတွေကတော့ဒီမှာတော့ဖော်မပြတော့လို့အကြောင်းတစ်ခုကတော့ရှိမှာပေါ့နော်။သူကမွေတော့တထေးအိမ်မှာပဲမွေတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီတထေးကဒေဝလီခံသွားတယ်ချမ်းသာတဲ့လူကဆင်းရဲတဲ့ဘဝရောက်သွားတယ်မြမပြည့်ကြီးလို့နေမှာပေါ့တချိန်တော့ချမ်းသာတယ်ခုတော့ဒေဝလီခံနေရတယ်ရှိပါဥစ္စာတွေတိုးတက်တာကနေအဲ့တော့ဒီလိုပဲတချိန်တော့ချမ်းသာခဲ့ပြီမဲ့လို့ဆွေပြေတဲ့အခါဆင်းရဲမွေတည်မှုတွေရဒုက္ကတိအာဒဏိနတ်ထေကတာသသရဏံကုလံသူဘဝလေးဟာဒုက္ကတိသူတို့မိသားစုကဆင်းရဲသွားတယ်တဲ့အာဒဏိပစ္စယဥစ္စာတွေလုံးဝမရှိဘူးဆင်းရဲတဲ့ဘဝရောက်သွားတယ်နတ်ထေအလုံးပျက်စီးကုန်တယ်အဲ့တော့တထေသမီးမွေးတော့ကတော့တထေသမီးပဲသူပြေရောက်လာတဲ့အခါဆင်းရဲသွားတော့ဆင်းရဲသူမှဖြစ်သွားတော့သို့တော့ကံကောင်းတာကတော့ဘာတော့ဆိုကတာသသဒနံကုလံအိမ်တော်ရသားကြတဲ့အခါကျတော့တထေသားနဲ့တော့အိမ်တော်ကြတထေသမီးပြေမဲ့ဆင်းရဲသွားပြီဆင်းရဲသူမှဖြစ်သွားပြီဖြစ်သွားတဲ့ပေမဲ့လို့သူကအိမ်အောင်ကြတဲ့အခါကျတော့ပစ္စည်းချမ်းသာတဲ့အိမ်အောင်အိမ်ကိုရောက်သွားတယ်ပေါ့အဲ့တော့စဉ်းစားကြည့်ရင်ပတ်စံမရှိတဲ့လူကပတ်စံရှိတဲ့အိမ်ရောက်သွားရင်ဘယ်လောက်မျက်နှာငယ်လဲဒီဘဝမှာလည်းဒီလိုပဲမျက်နှာငယ်ကြမှာပဲလေလူဆိုချမ်းသာတဲ့အိမ်ရောက်သွားလို့စိတ်ချမ်းသာရမယ်တော့မထင်နဲ့မျက်နှာငယ်ကြရတယ်ပေါ့အဲ့ဒီသူဟာလည်းပဲအဲ့ဒီအဖြစ်မျိုးကြုံတယ်ပေါ့ချမ်းသာတဲ့အိမ်ကိုသူရောက်သွားပြီမဲ့ပဋိဉ္ထပိတဝသေတာမိဒိတန်တီအဒနာဤတီဒီကောင်မလေးကဆင်းရဲတယ်ပိုက်ဆံမရှိဘူးမွဲတယ်ဆိုပြီးတော့သူယောက်ျားကလွယ်ချန်တဲ့လူတွေကသူမုန်းရတယ်နော်လူဆိုရလဲရွှေရှိမှမြို့တော်တယ်ဆိုဟုတ်တယ်။ဘာသာကျမ်းသာမှာပြက်နာပွက်နာကိုဝိုင်းနေကြတယ်ပေါ့အတိဘေကတော့သူကဆင်းရဲသူမှဆိုပြီးတော့ဝိုင်းနေကြ။ဒါပေမဲ့သူ့ယောက်ျားကတော့သူ့ရဲ့အိမ်သားအိမ်တော်ဘက်ကတော့သူ့ဘောမှာကောင်းမွန်မွန်ဆက်ဆံပြီးမျက်မျက်နှုတ်နှုတ်ရှိတယ်။အဲသူကလွယ်ရင်တိမ်လုံးကသူ့ကိုချိန်မရကြဘူး။ဘဝသာဒါလဲအကုသူတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်သူ့ကိုကြည့်မရကြအဲ့ဒီနေထားပြီးရောက်သွားတော့ဘလောက်စိတ်ဆင်းရဲမလဲအဲ့ဒီချိန်မှာသူ့ဘဝပဋိဉ္ထပိတဝသေတာမိဒိတန်တိအဒနာဣတိမွဲတယ်ဆိုပြီးတော့အလုံးကမုံညတယ်လေသူ့ အဖက်မလို့ကြအောင်ဖက်မလို့တော့အဲ့လိုနဲ့အိမ်အောင်ကြတော့ရှဒါသပတုတာအာသိသဗ္ဗေတန္တိဣဒတရာအချိန်ကြတော့သူကသားကလေးတယောက်မွေးဖွားတယ်အဲ့ဒီသားကလေးမွေးလိုက်တဲ့အခါကျတော့မှသူ့ပေါ်အလုံးကခြိပြူးလာကြတယ်တဲ့ဒါသားလေးရဲ့ဘုန်းကလည်းဖြစ်နိုင်တယ်ပေါ့နော်အိန္ဒိယနိုင်ငံမှာသမီးမွေးရင်ဒုက္ခရောက်တယ်သားမွေးမှချမ်းသာတယ်သူကအခုလည်းပဲသားကလေးမွေးတယ်ဆိုတဲ့အခါကျတော့မှတိမ်လုံးကပြန်ပြီးတော့သူ့ကိုခြိပြူးလာကြပြန်တယ်။သားလေးကိုအကြောင်းပြုပြီးတော့သူ့ကိုခြိပြူးလာကြတယ်။အဲ့တော့လူရဲ့ကံကြမ္မာဆိုတာဒီလောက်နဲ့ပဲပြီးသေးဘူးသူက။ရှဒါသောတရုဏောဖတ်တော်တယ်။သားလေးကအရွယ်ကလေးထိုင်နိုင်ပြီ၊သွားနိုင်ပြီ၊စကားလေးပြောတတ်ပြီဆိုတဲ့အရွယ်ကလေးရောက်တဲ့အချိန်မှာအလုံးကိုဟိုနုနယ်သေးတဲ့ကလေးရွယ်မှာပဲသူကရင်ကလည်းဒီသားကလေးကိုအရေးတချီချီနဲ့စောင့်ရှောက်နေတဲ့အချိန်လေးမှာတဒာယမဝတန်ကတော်ကလေးလေးကယောဂဖြစ်ပြီးဆုံးသွားတယ်အဲ့တော့ဒီကလေးလေးကြောင့်သူ့ဘဝဟာမျက်နှာပွင့်လင်းရတာခုသူ့အာကိုအထားလုပ်တဲ့သားလေးကဆုံးသွားတဲ့ဆိုကေဘလောမြာယူကြုံမရဖြစ်မလဲစဉ်းစားကြည့်ပေါ့နော်ကံကြမ္မာရဲ့ပြည့်ရဲ့ပြုမှုကိုခံရတယ်လို့ဆိုရမယ်ထင်တယ်ဒါခိတ္တဂောရမီရဲ့ဘဝမွေးတာတော့တထေးအိမ်မွေးတယ်ဆင်းရဲသွားတယ်နောက်ပိုင်းမှာဆင်းရဲသွားတယ်တထေးအိမ်တော့အိမ်အောင်ကြပါရဲ့အိမ်အောင်ဘက်ကလွဲရင်ဂျာနဲ့လူတွေကသူ့ကိုကြည့်မရကြဘူးမုံညရတယ်ပါလိမွေးလာတဲ့အခါကျတော့မှအလုံးကခြိပြူသွားကြပြန်တယ်။အဲ့ဒီသားလေးကိုအကြောင်းပြုပြီးခြိပြူသွားတဲ့ဆိုတော့မှသားလေးကတည်သွားပြန်တယ်။ဆုံးရှုံးမှုတွေနဲ့ဒီလိုဖြစ်လာ။အဲ့ဒီအချိန်မှာသူ့ရင်ထဲကိုကြည့်လိုက်မယ်ဆိုရင်ဘယ်လောက်ဒုက္ခရောက်မလဲစဉ်းစားကြည့်ပေါ့နော်။သောကတ္တာဌိနဝေဒနာအဲ့ဒီအချိန်မှာစိုးရိမ်စိတ်ကသူ့ကိုအများကြီးနှိပ်စက်လို့သိက္ခာဒုက္ခရောက်တယ်အတုနိတ္တာရုဒ္ဓံမုခာတငုံငူတယူယူနဲ့မတံကုဏပမာရယဝိလပန္တိကမမဟံသူ့ကိုသူပြန်ပြောပြတယ်သားလေးရဲ့အလောင်းကောင်ကိုရှင်ဝင်ပိုက်ပြီးတော့သူဟာတရန္တရနဲ့အရထဲလှက်လှက်ပြီးတော့သွားလာနေတယ်။သူသားသေးတယ်ဆိုတော့ပြောလို့မရမယုံကြည်နိုင်ဘူးမယုံကြည်နိုင်ဘူးအဲ့ဒီချိန်လေးမှာသူသားကတေချာကိုဆေးကုရင်ပြန်ပြီးတော့ရှင်ရမယ်ဆိုတဲ့စိတ်နဲ့ဒီသားလေးအတွက်မပြည့်ရဖယ်နဲ့သူသားလေးရဲ့ရှိကူတာပြီးပြန်ပြီးအသက်ရှင်နိုင်တဲ့နိလန်ကိုလိုက်ရှာတာတဒာဧကိနတန်ဒိဋ္ဌာဥပိတ္တဝဖိသက်ကုတ်တမအဲ့လိုလူတွေတိုင်းသူသားလေးကိုမကုနိုင်ဘူးလားသူသားလေးမသေးအောင်မလုံးနိုင်ဘူးလားဆိုတာလေးပဲအယူသည်မဟုတ်ဘွားလူရောက်သွားတော့အဲ့ဒီမှာစဉ်းစားဉာဏ်ရှိတဲ့လူတယောက်ကတွေ့တော့哦ဒုက္ခမြတ်တောကဖြစ်နေရှာတာနေမှာတည်သွားတာပြန်ရှင်တယ်ဆိုတာပဲရှိမလဲအဲ့တော့သူ့ကိုနားလည်အောင်ပြောနိုင်မဲ့ပုဂ္ဂိုလ်ကတော့ဃောရမဗုဒ္ဓပဲရှိတယ်ဆိုပြီးအဲ့ဒီသူကလမ်းညွှန်လိုက်တာအဲ့ကံကောင်းသွားတာเนาะဖះကပဲသူ့ရဲ့ဒီတောကကိုကုစားနိုင်ပါပဲဒါလည်းမြတ်စွာဘုရားသုံးတာစိုက်ကိုသရပိစ်ပဲဒါစိတ်ကိုတရပိစေစိတ်ထက်ကိုရသော်ပြာသုံးအဲ့တော့ရသော်ပြာစီကိုလွတ်လိုက်တဲ့ဥပိတ္တဝဘိသက်ကုတ်တမဆာအဘိသက်ဘိသက်ကဆာတမရောဆိုတဲ့အထိပ္ပယ်နဲ့သုံးတာဒါဝရသော်ပြာကိုပိသ္ဆာခုရုဆိုပြီးတော့လဲခေါ်ရတယ်ပေါ့ ပါဠိစာပေမှာတော့ဖိသက်ကလို့ပဲခေါ်တယ်နော်ဖိသက်ကဆိုဆေးဆရာတမတော်ဆိုတဲ့အိဗယ်နဲ့ရှိတယ်ပေါ့ဆေကုသနိုင်သူဖိသက်ကအဲ့ဒီမြတ်စွာဘုရားစီမြတ်စွာဘုရားဟာတကယ်ယောဂမျိုးစုံကိုပြောင်းအောင်ကုနိုင်တဲ့တမတော်ကြီးဖြစ်တယ်ဆိုတာကိုပြောလိုက်တော့ဖះစီရောက်သွားတယ်အဝောဆံဒေဟိမေသစ္စာပုဒ္ဒသင်စီဝနန္တိဘောအရှင်ဘုရားတဲ့တပိတော့သားလေးပြန်ရှင်ဖို့အတွက်အရှင်ဘုရားဆေးပေးပါဖះစီဆေးသွားတောင်းတယ်အဲ့တော့မြတ်စွာဘုရားကဆေးမရှိဘူးမပြောလိုက်ဘူးမပြောဘူးဆေးပေးပါဆိုတော့ဒါလည်းစဉ်းစားကြည့်ရင်ဒါစိုက်ကိုသုံးတာပေါ့နော်စိုက်ကိုသရပီနဝိဇန္တိမတယတမေခေဟေတိဋ္ဌတကံတတော်ဟဲမင်းသားအသက်ရှင်ဖို့အတွက်ကတော့မုံညင်းစိတ်လက်တခုဆောင်လောက်ရရင်ရှင်ပါတယ်ပေါ့မုံညင်းစိတ်ကိုရအောင်ရှာလိုက်မုံညင်းစိတ်ကိုအိမ်နေရနေပြီးတော့ရအောင်ယူလာခဲ့ဒါပေမဲ့အဲ့ဒီအိမ်အဲ့ဒီအမျိုးထဲမှာလူမသေးဘူးတဲ့အမျိုးကမုံညင်းစိတ်ဖြစ်ရမယ်ဒါဆိုင်ကိုပဲနော်သူ့ကိုအတိတရားပြန်ပြီးတော့ရစေအောင်ဘယ်တော့မှမသေးဘူးတဲ့မျိုးစုတွေကအဲ့တော့အိမ်ရလို့ပြောတော့မဟုတ်ဘူးပေါ့ဒီဒီအမျိုးຫນွေပေါ့ရှင်းတော့ကတော့ကုလဆိုတာမိသားစုပဲတော်ကြတော့အိမ်တော်ကြကားစားအိမ်တော်ခွဲသွားပြီးအိမ်တော်လူမသေးဘူးတဲ့အိမ်လည်းရှိတယ်လေအဲ့လိုဆိုလိုတာမဟုတ်ဘူးမိသားစုထဲမှာမသေးဘူးတာဆိုမိသားစုဆိုတာကြာလာပြီလေအဖိုးတို့ဖွားတို့တခုတော့သေးခဲ့မှာပေါ့နော်အဲ့ဒီမိသားစုထဲမှာလူမသေးဘူးတဲ့မိသားစုကမုံညင်းစိတ်ကိုရအောင်ရှာခဲ့အဲ့လိုရသော်ပြာမာလိုက်တာအာဟာရတိစီနောအဟဝိနယောပါယကောဝိတောလူတယောက်ကိုနားလဲတော့ဆုံးမတဲ့နေရာမှာစွန့်ရင်တတိရှိတဲ့ကျွမ်းကျင်လိမ္မာတဲ့မြတ်စွာဘုရားကအဲ့ဒါရှာခိုင်းလိုက်တယ်အကယ်၍သာမြတ်စွာဘုရားဟဲ့မသေးတဲ့သေသွားတဲ့လူဘယ်လိုလုံးစေကုလို့ရမှာတော့လို့ပြောလိုက်ရင်သူကပိုးတော်ယူခြင်းယူသွားနိုင်တယ်နော်မြောင်းလင်းချက်ကလေးပေးလိုက်တာဘုံချင်းစေးရှာခဲ့ဘုံချင်းစေးဟာလူမသေးဘူးတဲ့အမျိုးတွေကမူသားစုဖြစ်ရမယ်အဲ့လိုပြောလိုက်တော့သူအတက်သွားတယ်ငါသားလေးတော့ပြန်ရှင်းတော့မှာပဲဆိုတရာကမိတ်တော်သာဝတ်ထေနာလဘိန်ဒါရိတံကရာသာဝတိတစ်မျိုးလုံးလှဲ့တာမုံညင်းစိတ်လိုက်တောင်းနေလိုက်တောင်းရင်မုံညင်းစိတ်တော့ပြေးကြတယ်ဒါပေမဲ့လူမသေးဘူးလားဆိုတော့ဟင်းမသေးဘူးတာပဲရှိမလဲဒီအိမ်ကလည်းမရဘူးဝိင်သွားတော့လဲသိဘူးတယ်အိမ်နိုင်အိမ်နိုင်အမျိုးတိုင်းအမျိုးတိုင်းလိုက်ပြီးတော့ကြည့်လိုက်လို့ရှိရင်လူမသေးတဲ့မိသားစုဆိုတာရှိမှမရှိတာအဖိုးတွေဖွားတွေတိရဝရီကသိဆုံးခဲ့ကြတာလေကြည့်ပဲပေါ့နလဝိတာရိတံကတကုတော်သိထေကံတတ္တမတတော်လတ္တာတတိဟံအဲ့တော့ဟိုအိမ်မေးလိုက်လဲဟာမသိဘူးတာပဲရှိမှသိဘူးတာပဲဟိုအိမ်မေးလိုက်လဲပုံချင်းစီတော့ရှိတယ်ဒါပေမဲ့လူမသိဘူးတာမဟုတ်ဘူးဆိုဟိုအိမ်မေးလိုက်လဲသိဘူးဒီအိမ်မေးလိုက်လဲသိဘူးဆိုအဲ့ဒီအချိန်မှာသူတတိတရားပြန်ရသွားတာသူရဲ့အသိစိတ်တွေကပြန်ဝင်လာတာအဲ့အချိန်တွေမှာတတော်လတ်တာတတိဟံဘဝရဲ့အထိပ္ပယ်ကိုအဲ့ဒီအချိန်လေးမှာစပြီးတော့တတိရလာတယ်ငါတယောက်တည်းမဟုတ်ပါလားသိတဲ့လူဆိုတာဘယ်တော့မှပြန်မရှင်ဘူးဆိုတဲ့အသိဉာဏ်လေးတတိလေးရလာပြီးတော့ခုနပံသတ္တေဒွါနာဥပတ္တိဥပေသိံလောကနာယက သူသားအလောင်းလေးကိုတင်ကြိုင်ပုတ်ပြစ်ပြီးတော့တင်ကြိုင်မှာမြုပ်ခဲ့ပြီးတော့ယသော်ဘုရားစီသွားတယ်။တားလေးအလောင်းကိုတုတ်တမ်းမှာပြစ်ပြီးယသော်ဘုရားစီကိုလာတဲ့အခါမှာဒူရာတော်မမှန်ဒိဋ္ဌဝါအဝောစမဒူရတ္တရောစကားကိုချိုးချိုးသားသားနဲ့နဝင်းချိုးအောင်ပြောတတ်တဲ့ယသော်ဘုရားကအားတဲ့ ခန္ဓာလံကပဲသူ့ကိုမြင်တဲ့အခါမှာပြောလိုက်တယ်သူ့ကိုသတိပေးလိုက်တယ်ရောစဝတ္တတံစီဝေအပ္ပတံဥရိယဗျာအေကဟံဇီဝိတသေယောပတ္တတောဥရိယဗျာအေတဘာဝတရားရဲ့ဖြစ်မှုပြမှုကိုမသိတဲ့ပုဂ္ဂိုလ်တယောက်ဟာမသိဘဲနဲ့ အနှစ်တရားအသက်ရှင်နေတာဟာတန်ဖိုးမရှိပါဘူးအခုမင်းတဘာဝတရားရဲ့ဖြစ်မှုပြမှုတွေမင်းသိသွားပြီအခုလို့သိတဲ့ဒီနေ့တည်းရဲ့ဟာတန်ဖိုးရှိဆုံးပဲဒါကပုံမြတ်တယ်သူကခုမှဒီတဘောပေါက်သွားတာနော်ညဆော့ပြဒီတရားဟောလိုက်တာတဘာဝတရားရဲ့ဖြစ်မှုပြမှုကို မမြင်တဲ့ပုဂ္ဂိုလ်တရားဟာအနှစ်တရားနေတဲ့တန်ဖိုးမရှိဘူးအခုသဘာဝတရားရဲ့ဖြစ်မှုပြမှုကိုသဘောပေါက်လဲလို့ရှိရင်တည့်ရဲ့ဖြစ်ဖြစ်ပါစေတန်ဖိုးကြီးမှလာပါတယ်လို့ပြောအဲ့တော့သူ့ဘဝဟာအတ္တဆရာကြီးဖြစ်သွားတယ်ပေါ့နော်အခုလို့မှန်သိသွားတဲ့ဘဝလေးဟာအတ္တဆရာကောင်းနေဆိုတော့ဒီလိုတရားကိုဟောလိုက်ပြီးတော့မြတ်စွာဘုရားကနာခံမထံမော ဘဝမှာတည်ဆုံးနေဆိုတာဒီရွာတရွာတဲ့နဲ့သက်ဆိုင်တာမဟုတ်ဘူးတဲ့ဒီရွာတရွာတဲ့ရဲ့အနေထားလည်းမဟုတ်ဘူးတဲ့နာနိဂမတ္တနိဂမတ္တဓမ္မောဒီနေကုန်းရွာကြီးတရွာရဲ့သဘာဝသဘောတဲ့သဘာဝလည်းမဟုတ်ဘူးတဲ့နတ်စာပိယံဧကကုလတ္တဓမ္မောမိသားစုတစုနေတဲ့ဆိုင်တဲ့သဘာဝလည်းမဟုတ်ဘူးတဲ့ တေဇင်းဆိုတဲ့သဘာဝဟာတေရွာရဲ့ကိစ္စလည်းမဟုတ်ဘူးတမျိုးရဲ့ကိစ္စလည်းမဟုတ်ဘူးတဏေရဲ့ကိစ္စလည်းမဟုတ်ဘူးမိသားစုတစုရဲ့ကိစ္စလည်းမဟုတ်ဘူးတဲ့တပ္ပတ္တလောကတ္တတတိဝကတ္တဣတိဝဓမ္မောယတိတံအနိစ္စတာဘွေဖော်လာတဲ့နောက်သစ်ဆုံးသွားတဲ့ဖြစ်လာပြီးတဲ့နောက်ပြောက်ွက်သွားတယ်ဆိုတဲ့ ဒီသာဝရမမြဲတဲ့သဘာဝတရားကြီးဟာနတ်တိပြမရိပါဝင်တတ္တလောကကြီးတစ်ခုလုံးရဲ့သဘာဝတရားပါလို့အဲ့လိုသဘာဝတရားနဲ့ယသဗျာရှင်းပြလိုက်တဲ့သူနဂမတ္တမောနိဂမတ္တဓမ္မောနတ်စံပိယံဧကကုလတ္တဓမ္မော တပ္ပတ္တလောကတ္တတတိယကတ္တဣတိဝဓမ္မောယတိတံအနိစ္စတာဖြစ်လာပြီးနောက်ပြတ်သွားတဲ့ဆိုတာအားလုံးနဲ့သက်ဆိုင်နေဟာပါဒါလေးနဲ့တွေ့လို့ရှင်ငါတယောက်တည်းမဟုတ်ဘူးငါတို့မိသားစုတွေမဟုတ်ဘူးလောကကြီးမှာသေဆုံးနေတာတွေအများကြီးတနေ့တနေ့မြို့ကြီးတွေမှာဆိုလို့ရှင်တနေ့တနေ့ဟုတ်တုတ်တန်ကနေစောင့်ကြည့်မယ်ဆိုရင် တရားလည်းဟုတ်တယ်နေရာလည်းဟုတ်တယ်တော့တနင်္ဂနွေလုံးမှာတုတ်တန်ချတာတွေကိုစုပြီးတော့ဘယ်နိုင်ငံကစည်ရင်းလုံးမဲ့ဆိုရင်ဘယ်နိုင်ငံကဒီနေ့ဘယ်နှစ်ယောက်တုတ်တန်ပို့တယ်ဘယ်မျိုးကဒီနေ့ဘယ်နှစ်ယောက်တုတ်တန်ပို့တယ်ဆိုစည်ရင်းတောင်မှကြားရှိလုံးနိုင်မှာမဟုတ်ဘူးเนาะဒါကိုဗစ်ကာလကိုပြောတာမဟုတ်တခြားအချိန်မှာကိုပဲကြည့်အဲ့တော့ဒါ တူရီအောင်နဲ့သက်ဆိုင်တဲ့ကိစ္စမဟုတ်ဘူးလောကကြီးတစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စဆိုတာမြတ်စွာဘုရားဒီလိုရှင်းပြလိုက်တော့အဲ့ဒီမှာအသိဉာဏ်ပွင့်သွားတာတရားဒီဓမ္မပဒရတဲ့မှာအနာရဝိန်တိရဲ့ကာလဝဋ်ထုမှာဆိုရင်တရားကိုမှတ်မိအောင်နာမယ်လို့စိတ်ဆိုင်နာတာတောင်မှပဲ တရားတို့တရားများရနိုင်တယ်လို့ခေါ်တာ။နော်။မတ္တာမမတ္တာသာနာမယ်ဆိုတာတောင်မှ အဲ့လိုမဟုတ်ဘဲနဲ့တဘာဝတရားကိုစိုက်ထိအောင်နာမည်ဆိုရင်ဒါတရားသိတာပဲတရားကျင့်နေတာပဲဝိသကာရုဆိုတဲ့ဒီလိုပဲတရားလေးနာရင်နေဖြစ်သွားတယ်တရားနာရင်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေကတရားသဘောနောက်ကိုလိုက်ပြီးတော့အတိတရားဝင်သွားတာပဲပေါ့အတိတရားရသွားတာသူကလည်းပဲအခုပြောတဲ့ အေးဖြစ်ဖြစ်မမြင်လို့ရှိရင်နှစ်တရားသက်ရှင်လဲလကားပဲဖြစ်တာပြတ်တာမြင်လို့ရှိရင်တနေ့အသက်ရှင်တာကတော့ပို့တံမှုရှိတယ်ဆိုရရဲ့ဒါသိတော့သူ့ကိုသူတံမိုးတွတ်တက်သွားတယ်နောက်တစ်ခါတည်ခြင်းဆိုတာဟာငါနဲ့တင်ဆိုင်တာမဟုတ်တေရောင်နဲ့တင်ဆိုင်တာမဟုတ်တမျိုးနဲ့တင်ဆိုင်တာမဟုတ်ဘူးတလောကလုံးကြီးနဲ့ဆိုင်တာတမိသားစုနဲ့တင်ဆိုင်တာမဟုတ်မိသားစုအလုံးနဲ့ဆိုင်နေဆို အဲ့ဒါလည်းသိလိုက်ရောသူဟာသဘောပေါက်နားလဲသွားတယ်သတိချင်းတရားကိုအပြုတ်ပြီးတော့လောကကြီးရဲ့မတိမြဲတဲ့အခြေအနေတွေအကုန်လုံးသဘောပေါက်သွားတယ်သဘောပေါက်သွားတော့ဓမ္မစက္ကုံဝိသောတေယိတောတဝံဖြစ်သွားတယ်လို့ဓမ္မအမြင်ဓမ္မစက္ခုဓမ္မအမြင်ဆိုတာဘယ်ပုံဖြစ်တာတုံးလို့ဓမ္မစက်ကြတဲ့မှာပါတဲ့အတိုင်းပဲ ရံကိဉ္စီသမုဒိယဓမ္မသဗ္ဗတံနိရောဓဓမ္မဒါဓမ္မစက္ခုဓမ္မအမြင်ဖြစ်ပုံကရံကိဉ္စီသမုဒိယဓမ္မဖြစ်ချင်းရှိဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှဟာသဗ္ဗတံနိရောဓဓမ္မချုပ်ပြောက်ွယ်ဆုံးခြင်းသဘောရှိတယ်ပေါ်ထွက်လာခြင်းသဘောရှိတဲ့တရားမှန်သမျှမြောက် ပြုတ်ွယ်သွားခြင်းသဘောရှိတယ်ဖြစ်လာတဲ့သဘောတရားမှန်သမျှပြတ်ချင်းမှဆုံးသက်တယ်နော်ပြတ်ချင်းမှဆုံးသက်တယ်မွေးဖွားလာခြင်းသဘောရှိရင်တည်ဆုံးခြင်းမှပဲဆုံးသက်တယ်ဆိုရင်ဒီသဘာဝတရားကြီးကိုကြာကြာနာနာမြင်သွားတာဟောဓမ္မစက္ခုအဲ့ဒါမြင်ပုံမြင်နည်းကအဲ့ဒါလိုမြင်တာသို့တော့ဘာနဲ့မြင်တာတုံးဆိုအနည်းဆုံးသောတပတိမေသောတပတိဖြူ တော့တော့ဘာဖြစ်သွားတာဟိုဓမ္မစက္ခုလို့ခေါ်တယ်။သက္ကရာကံဖြစ်သွားရင်လည်းဓမ္မစက္ခုရတယ်။အနာကံဖြစ်သွားရင်လည်းဓမ္မစက္ခုရတယ်လို့ဒီလိုသုံးတယ်။တရားမျက်စိဓမ္မကိုသိတယ်။ဓမ္မကိုမြင်တယ်။အသိဉာဏ်ဖြစ်တာကိုပြောတာ။လောကကြီးကိုကြည့်တတ်မြင်တတ်သွားပြီပေါ့။သဘောဝတရားတွေကိုသိသွားပြီ။အဲ့ဒီကြတော့မှသူက တတော်ဝိညာတတ္တမှာဒီတရားကိုသိပြီးတဲ့အခါကျတော့မှပပိစေအနာဂါရိယသာသနာပေါ်ဝင်ရောက်လိုက်တယ်တဲ့တထာပပိစိတသန္တိယုံစန္တိစိနာသာသနေသာသနာပေါ်ဝင်ပြီးတော့ဘေခုနီဘုရားမှာမြတ်စွာဘုရားရဲ့ဆုံးမတိုင်ကျင့်ကြံကြုတ်ကိုအားထုတ်တယ် နာစီရိနေဝကာလေနအရဟတမပပုနေတိတ်မကြလိုက်ပါဘူးတဲ့နောက်ဆုံးမှယဟန္တာမှဖြစ်သွားတယ်သူဆိုတာနော်အသိဉာဏ်ဉာဏ်မြင့်တက်သွားပြီယဟန္တာဖြစ်တာနဲ့တပြိုင်နဲ့အဋ္ဌိသုစဝတိဟောမိဒိဗ္ဗယသောတတတုယတကူမျိုးမျိုးတွေဖြစ်လာတယ်ရလာတယ်ဒိဗ္ဗသောတအဘိညာဉ်ရလာတယ်ပရသိတ္တာနိသာနာမိတတုသန္တနာကာရိကာ ယသဗျာဟောဆုံးမရဲ့ယသဗျာရဲ့အဆုံးမတိုင်လိုင်းနာကျင့်သုံးလို့သူတော်ဘာစိတ်တွေကိုသိတယ်ပုပ္ပေနိဝတ္တံသာနာမိအတိတ်ဘဝတွေကိုသိတယ်ဒိဗ္ဗစက္ခုဝိသောရိတံဒိဗ္ဗစက္ခုဘိညာဉ်ကိုရတယ်ခေပိတဝါအာသဝေတ္တပိရှင်နဲ့နှလုံးထဲမှာရှိတဲ့အာသဝတရားတွေအကုန်လုံးကုန်စေပြီးဝိတုဒ္ဓသိသူနေမလားသူစိတ်ဟာလုံးဝစင်ကြယ်ပြီးအငြိကျင်းသွားတယ်လူတွေရဲ့စိတ်တွေက ကိရိတာရိနဲ့ရောထွေးညှဉ်းနှွမ်းပြီးတော့နေတာလောဘကိရိတာရိကင်းသွားရင်လောဘဖြူစင်သွားပြီလို့ပြောတာအဲ့ဒီမှာသူဝါမျက်ဝန်တာပရိစိန်တော်မယသတ္ထယသောဗျာရဲ့ကျေးဇူးကိုဆက်ပြီးပြီးကတံဘုရတ္တသာသနာယသောဗျာရဲ့ဆုံးမဟုတ်သူလိုက်တာပြီးပြီးဩဟိတောဂရုကောပါရောလေးလံတဲ့ဝန်တို့ဝန်ဘိုးကိုချပြီးပြီးဘဝနဲ့တည်းသမုခတာဒီဘဝကနေဟိုဘဝ ဘဝတွေကိုရှေ့ဆောင်ရှေ့ရွယ်ပြုတ်သွားတဲ့တဏှာကိုလည်းဖယ်ရှားပြီးပြီဆိုပြီးယတ္တထာယပပိစိတာအခရတ္တမနာခာရိယ Tobi ato anubado tabata yosane keo. Tadrava wimbiro. Beguni wuche yueche. Lowa pisong dwabi. Udije. Lowa pisong dwabi do to solure. Ata dama nido di du bidiba ni tetiwasa. Nyana me wimalan doda boda dita da wahada. ยะสวะพะยะเยสงฆ์มาเตียรอริเยสวัญญิตติจองตุหาอาจารย์เนี่ยปะทะทาหรุอโจเนี่ยปะทะทาหรุปาทะสกาเนี่ยปะทะทาหรุอติญญะเนี่ยปะทะเนี่ยญาหรุอติญญะเนี่ยปွင့်เล้นลาเกเรเอ้อตุเบกุณีผิดตัวได้คามาติงการะคุฏาอาหิตวะตุฏฐานาระฐิกะวิสาระฐิยะวิสา တတောတန်ဃာတိကံကတ္တဝါလူခန္ဓာရေမိဆိုတာဘေကုဏီဘုရားရောက်လာတဲ့အခါမှာတဲ့အမိုက်ပုံနဲ့ပြစ်ထားတဲ့အဝဆသုတ္တမပြစ်ထားတဲ့အဝဆလမ်းဘေးရက်တွေမှာပြစ်ထားတဲ့အဝဆအဲ့ဒီအဝဆတွေကိုစုပြီးတော့သင်္ဃာတိကံကတ္တဝါဆတ်ဟပ်ပြီးတော့သင်္ဃာချုပ်တယ်ချုပ်ပြီးတော့အဲ့ဒီလိုအကောင်းကိုမသုံးဘဲနဲ့ ชาชาบาบาติงค์หมอมาโลภมัตตะเพเนลุคันดาริติสิวราคอมมาเรติงค์โกตูโวยงเกบาระเตสีโนตัตตะเมกุณีตုတ်ท้อลุคะสิวราธารณีสุตองนาโรสุตองนาเวสุตองเนไดนเลลุ่ผุลุ่ถาวเออสุตองลุยาระสุราโรดาตูอุติเจกโกเปียวราวสุตองลุยาระหา ဒီခေါမရတဲ့ငါဝိယုံကြောင့်ဒါဆိုတဲ့ပြစ္ဆုတ်ပံအကြောင်းကြီးမဟုတ်ဘူးစိတ်ကအဲ့ဒီဘက်ကရောက်သွားဘုရားမေရှင်မောကလန်ကတကူရမှာထူးချွန်နေရှင်သာရိပုတ္တရာပညာရထူးချွန်နေဆိုတာဆူတောင်းခဲ့တုန်းကလည်းအဲ့လိုဆူတောင်းခဲ့တာဒီဘုရားရောက်တဲ့အခါလည်းပဲရှင်သာရိပုတ္တရာကအမြဲတမ်းစဉ်းစားတွေးခေါ်ပြီးတော့နေတာ ရှင်မောကလန်ကတော့အမြဲတမ်းသမထကျင့်စဉ်နဲ့တကူမျိုးမျိုးဖန်ဆင်းပြီးတော့နေတာဝါသနာချင်းမတူကြဘူးစိတ်နာဝတိတာဆိုတာလေ့ကျင့်မှုချင်းကြွားသွားတယ်အခုဒီခိတ္တဂေါရဝိထေရီမားကလည်းပဲသူလေ့ကျင့်တာဘာတော့ဆိုရင်သင်္ကန်းနဲ့ပတ်သက်ပြီးထူးချွန်တာဒါဟာသူ့ရဲ့ဟိုပြောမယ်ဆိုရင် specialized ပေါ့ နော် specialized လောက်တာပြောတာ ဒီဒီကကိုပဲသူကအလေးပေးပြီးတော့ကျင့်သုံးတာဖြစ်လို့သူကထပ်ပေးသည့်ဣဒ္ဓတက္ခံပြိသာသူဝိနယကောမြတ်စွာဘုရားကသူပြိသက်အလယ်မှာခေါင်းမာတဲ့သင်္ကန်းကိုဝိယုံနဲ့နေရာမှာစံပြပုဂ္ဂိုလ်ဖြစ်အမျက်ဆုံးလို့မိကြခဲ့တာဖြစ်ပါတယ်နောက်ဆုံးဘုရားနောက်ဆုံးချိန်မှာနောက်ဆုံးနေ့ရက်မြတ်မှာကိလေသာဇာပိတမရှံ သူမှာကိရိတာတွေအလုံးလောင်မြောက်ဖြည့်စီပြီးပါပြီဘဝတ္တဝေသမှုဟတာနောက်ဘဝဆိုတာတွေအလုံးဖြည့်စီပြီးပါပြီနာခီဝဗန္နစစ်တော်တောစင်ရိုင်းစင်ကောင်ကိုထုခတ်ထားတဲ့ထူးချိုးတွေကိုဖြတ်ပြီးတော့လွတ်လွတ်လပ်လပ်ထွက်သွားသလိုသူလည်းတန်တရားဝဂ္ဂတွေလွတ်လွတ်လပ်လပ်ထွက်သွားပြီရသော်ပြာဆုံးမတိုင်းအသောကင်းကင်းကွာကွာသူနေရပြီ တော်ကတံဝတ္တမေဝတိယသောဗျာတံသူလာလေရလာအကျိုးနှက်လိုက်တာပေါ့နော်ပဋိသမိရာစတတောပဋိသမိရာညာ၄ပါးကိုလည်းသူရတယ်ဆလဘေညာဘေညင်၆ပါးကိုလည်းသူရတယ်အားလုံးဟာသူ့ဘဝလုံးဆရာမကြံလောက်အောင်ပြီးပြီးဆုံးတဲ့ဘဝကိုသူရတယ်လို့အဋ္ဌံသူဌံခိတာဂေါရမိဘေခုနိဣမကထာယောပဲသိထားသူရဲ့နောက်ဆုံးနေ့ရက်မှာ ခိတ္တဂေါရမိဘေခုနိမသည်ဒီဃာရမြားကိုရွတ်ဆိုပြီးတော့သူ့ဘဝစကြောင်းကိုပြန်ပြောင်းပြီးတော့ဟောကြားခဲ့တာဖြစ်ပါတယ်တရားချက်ခင်သူတော်စင်ပြိဋ္ဌာန်ပေါင်းတို့ခိတ္တဂေါရမိထေရီမအိဘဝနဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနိုင်မှတ်သားရတဲ့အခါမှာဘဝနဲ့ပတ်သက်တဲ့အသိဉာဏ်တွေကိုရရှိပြီးတော့မိမိတို့ကိုယ်တိုင်ကြံ့ကြံ့ကြိုးကိုအထောက်အပံ့အလုပ်တွေကို Chin chan jo go bwamya ato nai nya bhase gondari.
Sadhu, sadhu, sadhu.
Shiza chaya, shimpeya.
Shimpeya.
Yarvidorudhi.
Yarvidorudhi.
Dhamma adinya.
Dhamma adinya.
Yashima dalin.
Yashima dalin.
Nivyan chandago.
Nivyan chandago.
Yama bhyunay badoja.
Yama bhyunay badoja.
Dhamma adinya.
Dhamma adinya.
Yashideya.
Yashideya.
Sitanjaleye.
Sitanjaleye.
Dhamma adave.
Dhamma adave.
Sinjimba.
Sinjimba.
Pulujayue.
Pulujayue.
Amadadana.
Dhamma dana.
Daya alurago. Veduja vago
i.
Daya romyago.
Yodilimya swa.
Mamadada. Ayuntalye. Najaja vago
i.
Daya romyago. Tadava vodu. Asudurabhyen. Udoja vago
i.
Yane yaku.
Ato
bhilo jaya do.
Ato bhilo jaya do.
I kamu.
I
gudo sudhudi.
I gudo
sudhudi. Devan chanda i.
Devan
chanda i. Jaun chauban.
Jaun
chauban. Shibazidari.
Shibazidari.
I kamu i.
I kamu i.
Phoba gago. Abhi-epa, apho-apha, Siyad-mama-savi, Kavadu-gavada, Lunab-yama, Tadwa-mya-du-a, Amya-amya, Vinga-vago-i, Kudu-amya, Kodi-yaja-gondi-phi-vi, Kusainabhya, Chanda Jadi, Pija Bhaji Gondari.
Aro, Jaja Amya, 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 Yuro, Puja Bhagola, Taru, Taru, Taru. Aro, Jaja Amya, 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 Yuro, Puja Bhagola, Taru, Taru, Taru.